COVID-19 ကူးစက်မှုနှုန်းမြင့်မားနေတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အတွက်နိုင်ငံတကာအစ်စ်မီသုတေသနဌာနကိုတရုတ်နိုင်ငံရဲ့ကူညီထောက်ပံ့မှုအပြည့်နဲ့စတင်တည်ဆောက်တော့မှာဖြစ်ပါတယ်။ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ကနေပြည်တော်မှာသုတေသနဌာနစောင့်အောင်တည်ဆောက်မဲ့နေရာအခမ်းအနားဖွင့်ပွဲကိုတက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးချန်ဟွမ်းကတော့တရုတ်နိုင်ငံကကူညီထောက်ပံ့ရတဲ့အကြောင်းရင်းတွေကိုပြောကြားရမှာတရုတ်သမ္မတရှီချင်းပင်ချမှတ်ထားတဲ့ပိုလန်မှစီမံကိန်းမှာပြည်သူလူထုကျန်းမာရေးကိုစောက်ရှောက်ပေးတဲ့ကျန်းမာရေးလမ်းကြောင်းပါဝင်ပြီးတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍနဲ့ပူးပေါင်းဆောင်ရွက်မှုကိုအလွန်အလေးထားတယ်ဆိုတာကိုပြသလိုတဲ့အတွက်ဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဒီအဆောက်အအုံနေရာတက်မှတ်တဲ့အခမ်းအနားကိုဒီကနေ့တနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီခီးစင်မတိုင်ခင်ကျင်းပခဲ့တာပါ။လက်ရှိမြန်မာနိုင်ငံမှာတနင်္ဂနွေနေ့အထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပေါင်း 3,300 ကျော်နဲ့သေဆုံးသူစုစုပေါင်း 2,800 ကျော်ရှိသွားပြီဖြစ်ပါတယ်။